ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်ကနောင်မွန်ရဲစခန်းဒီကနေ့မနေ့ပိုင်းကတိုက်ခိုက်ခံရပြီးစကမ်းမှုအပါအဝင်ရဲတပ်ဖွဲ့ဝင်၁၀ယောက်ကျော်သေဆုံးတယ်လို့ဒေသခံတွေနဲ့လူမှုကူညီရေးဖွဲ့တွေကပြောပါတယ်ဒီလိုတိုက်ခိုက်ခံရပြီးနောက်လာရှိုးမြို့တွင်းမှာလည်းလုံခြုံရေးစစ်ဆေးမှုတွေတင်းကျနေတဲ့အကြောင်းကျွန်တော်နိုင်ကွန်းအိမ်ကနေပြောပြပေးပါမယ်လာရှူမန္တလေးကာလံပေးလာရှူမြို့အနောက်ဘက်25မိုင်กว่าမှာရှိတဲ့နောင်မွန်ရဲစခန်းကိုလက်နက်ကန်ဖွဲ့တွေကနေဒီမနက်မှာဝင်ရောက်တိုက်ခိုက်ခဲ့တာပါဒီတိုက်ခိုက်မှုအတွင်းရဲတပ်ဖွဲ့ဝင်တွေဘက်ကထိခိုက်မှုများပြားတယ်လို့မြင့်မြင့်နောင်မွန်သေဒ္ဒခန်သူကပြောပါတယ
်10ယောက်ကြတယ်ခံမှုကြတယ်အဲ9ယောက်တည်းရတယ်အဲပျောက်ဆူလာက9ယောက်ပျောက်နေကြ
နောင်မွန်ရဲစခန်းတိုက်ခိုက်ခံရမှုအတွင်းရဲတပ်ဖွဲ့ဝင်တွေအကြဆုံးထိခိုက်တဲ့အရေအတွက်မှန်ကန်ကြောင်းဒေသတွင်းလူမှုကူညီရေးဖွဲ့တွေကအတည်ပြုပြောဆိုပြီးမြောက်ပိုင်းမာမိတ်တပ်ဖွဲ့တွေကတိုက်ခိုက်တာလို့လာရှူဒေသခံတွေကပြောဆိုနေကြပါတယ်
ဆန်တဲ့င်းကတော့30ပေါင်းလို့ပြောတယ်သူကဒုတိယတိုက်ခိုက်တာဆိုတော့ကြားတာတော့9နာရီလောက်ကြားတာပဲကျွန်တော်တို့ကအဲ့ချိန်9နာရီလောက်ကြောက်တော့ပြီးပြီဆိုအမှအဘူးလန်ကြီးလည်းရောက်တာလေ
အဲ့ဒါကတော့သွားတော့ကျွန်
တော်တွေ့ရတော့တုံးခေါက်သေးခေါက်လို့ရှိတယ်အမိခါရတော့လေကြီးလိုက်လို့ပြီးတော့များတော့ပဲအဲ့ဒီမှာနေရဲဝဲဝင်လမ်းတွေတော့ထိခိုက်နေရှိနေတယ်စစ်ကားနဲ့အဘူးလန်ကားတွေကိုပဲပြီးချက်ပြီးတော့ကျွန်တော်တို့ကတော့ပြီးမတော်ဘူ
းဒေသခံတွေရဲ့ပြောဆိုချက်ကိုတည်ပြုဖို့တန်းပလောင်တပ်ဖွဲ့ DNL ကိုဆက်တွေ့မေးမြန်းတာမှာပြောခွေရဘုံမူတိုက်ကျော်ကအတိအကျအတိပြုချက်မပေးနိုင်ခဲ့ပါဘူ
းမနေ့ကစားနေပတ်တယ်မင်းတို့လည်းအောက်ရှိကိုပြန်ပြီးတရင်ဒီမြန်နေတော့မဟုတ်တော့ဆက်တော့ရမရလေတော့ကျွန်တော်ပေါင်းတ
ာဒါပေမဲ့မြောက်ပိုင်းတပ်ဖွဲ့အခြေပြုလှုပ်ရှားရဒေသဖက်မှာတော့တမတော်ကနေသုံးစစ်တွေရှိနေစေလို့သူကဆိုပါတယ်လာရှုနဲ့နောင်မွန်ကြားချင်းနှင်းရွာဖက်မှာလည်းပြစ်ခတ်တိုက်ခိုက်တာတွေကြားနေရတယ်လို့လာရှုမြို့ခံသူကပြောပါတယ်
ဒီနေ့နားမှာလည်းခုနစနစ်ဆွဲတော့ကနည်းနည်းပြစ်ပြီးရဲ့အဲ့ဒီရဲ့နောင်မွန်နဲ့ဓာရှူကြပေါ့အဲ့မှာလည်းပြစ်ခတ်မှုတွေရှိနေ
ဒီလိုပြစ်ခတ်တိုက်ခိုက်မှုရှိနေတဲ့အခြေအနေကြောင့်လာရှူမြို့တွင်းမှာလည်းလုံခြုံရေးရစစ်ဆေးမှုတွေပိုတင်းကျနေတယ်လို့အဆိုပါလာရှူမြို့ခံကဆက်ပြောပါတယ
်လာရှူမြို့တွင်းမှာတော့ပြစ်တယ်ဟိုကားတွေကအဓိကဆက်ဒီမနေ့ကသူပြောအဲ့ဒီလက်နက်တွေဦးတဲ့ကားနဲ့သူရုပ်ဝင်နေအခုဒီဘက်ကဝင်လာတော့လို့ပြောဆက်နေတယ်ချင်းအဲ့ဒါညာကလည်းသူဒီဒီကစနစ်ကြီးပိုင်းနာမှာလည်းဆက်နေတယ်အမှကားတွေကိုပြီးပြီးရှာနေပေါ့
နောင်မွန်ရဲစခန်းတိုက်ခိုက်ခံရမှုနဲ့ဒေသတွင်းပြစ်ခတ်တိုက်ခိုက်မှုအခြေအနေကိုသိရဖို့စစ်ကောင်စီကြောခွေရကိုအချိန်ချင်းဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာခြေပြုနေတဲ့ညီနောင်မာမိတ်တုံးဖွဲ့ဖြစ်တဲ့တမ်းမလောင်တပ်ဖွဲ့ DNL ၊ရခိုင်လက်နက်ကိုင်ဖွဲ့ AA ၊ကိုကတပ်ဖွဲ့ MNDAA တို့ဟာစစ်ကောင်စီတပ်ဖွဲ့တွေကနေဆန္ဒပြတပိတ်မောက်သူတွေကိုခြေခွင်းပြစ်ခတ်တပ်ဖြတ်နေတဲ့လို့ရပေါ်မှာကျဉ်းနှံစွာရှုတ်ချကြောင်းမလကုံမှာကြေညာချက်ထုတ်ပြန်ထားပါတယ်။နိုင်ငံသားတွေကိုပြစ်ခတ်တိုက်ခိုက်နေမှုကိုအများဆုံးရပ်တန့်ပြီးနိုင်ငံရေးပြဿနာဖြေရှင်းမှုကိုအများဆုံးလှုပ်ဆောင်ဖို့နဲ့တမတော်ကလည်းမရတတ်ပဲဆက်လက်လုပ်ကိုင်နေမယ်ဆိုရင်မျိုးဥတော်လိုင်းရေးကိုဆင်နွှဲနေတဲ့ဘဝသူတိုင်းသားလူမျိုးပေါင်းစုံညီနောင်စုနဲ့တူမိမိကိုမိမိခုခံကာကွယ်ရေးအတွက်ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ကျွန်တော်နိုင်ကုန်းအိမ်ပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်